အကြတဲ့နေပြည်ပခကိုအဖြေရှာရေးစစ်ကောင်စီခေါင်းဆောင်တွေနဲ့တိုင်းနောက်အဖွဲ့အစည်းတွေကြားမှာဆွေးနွေးပွဲတွေကျင်းပနိုင်အောင်ထိုင်းအစိုးရကကမကထလုပ်ပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့ပြင်ဆင်နေတဲ့အကြောင်းဒီနေ့ထုတ်ဘန်ကောက်ဖို့သတင်းစာမှာဖော်ပြထားပါတယ်။တချိန်ထဲမှာပဲဘေးဒုက္ခရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေကြဲကြဲပြန့်ပြန့်ပေးနိုင်မှုက ာထဝီစင်ကနိုင်ငံခြားရေးဝန်ကြီးပပ်ပွန်ပရီဘဟဒန်နူခွန်နဲ့ထိုင်းစစ်တပ်ခေါင်းဆောင်တို့တွေ့ဆုံဆွေးနွေးခဲ့တဲ့အကြောင်းဘန်ကောက်ဖို့စ်သတင်းစာကရေးသားထားပါတယ်။အိမ်နီးချင်းမြန်မာနိုင်ငံရဲ့အခြေအနေကြောင့်ထိုင်းနိုင်ငံပေါ်မှာအကြီးအကျယ်ရိုက်ခတ်မှုတွေရှိလာမှာကိုဆွေးနွေးခဲ့တာလို့လည်းသတင်းစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကစစ်တပ်နဲ့ညှိနှိုင်းသွားမှာဖြစ်ပြီးတော့ထိုင်းစစ်တပ်ကလည်းလိုအပ်သလိုပံ့ပိုးသွားမယ်လို့ပြောထားပါတယ်။မြန်မာနိုင်ငံသားဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးဌာနတွေနေဆက်မှာဖွင့်လှစ်နိုင်မှုကိုလည်းပြီးခဲ့တဲ့ဒီဇင်ဘာလမှာထိုင်းနိုင်ငံခြားရေးဝန်ကြီးပွန်ပရီကပြောဆိုထားပါတယ်စစ်ကောင်စီဘက်ကလုပ်ငန်းအဖွဲ့ဆေးလွှတ်ပြီးတော့အသေးစိတ်ဆွေးနွေးတာကိုစောင့်ဆိုင်းနေတယ်လို့လည်းထိုင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်လူအခွင့်အရေးအဖွဲ့တွေကတော့ထိုင်းနိုင်ငံရဲ့မြန်မာအရေးချဉ်းကပ်မှုကိုသတိထားစောင့်ကြည့်ဖို့ပြောဆိုနေပြီးတော့လူသားချင်းစာနာမှုအကူအညီပေးရေးမှာစစ်ကောင်စီနဲ့တိုက်ရိုက်ဆက်ဆံတာမျိုးထက်အကူအညီပေးရေးအဖွဲ့တွေတိုင်းနာအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်မှုကိုလည်းတိုက်တွန်းထားပါတယ်ရှင်